ကရင်ပြည်နယ်တွင်ငြိမ်းချမ်းရေးဖော်ဆောင်နိုင်ဖို့မြန်မာအစိုးရနှင့်ကရင်အဖွဲ့အစည်းကကိုယ်စားလှယ်တွေစ조사နေချိန်မှာပဲနယ်မြေတွင်မှကရင်လက်နက်ကိုင်အဖွဲ့ KNLA နဲ့ BGF နယ်ခြားဆောင်တပ်တို့အချင်းချင်းပစ်ခတ်မှုဖြစ်ပွားခဲ့လို့ကရင်ပြည်သူတို့ထိခိုက်ဒဏ်ရာရခဲ့တဲ့အတွက်နယ်မြေတည်ငြိမ်မှုအနေအထားကစိုးရိမ်နေရဆဲပဲလို့ကရင်လူအခွင့်ရေးအဖွဲ့ကပြောဆိုလိုက်ပါတယ်ကရင်ဒုက္ခသည်တွေနေရရင်ပြန်နိုင်ရေးအတွက်လဲစိတ်ချရတဲ့လုံခြုံရေးအခြေအနေမရှိသေးဘူးလို့ဆိုပါရယ်အသေးစိတ်ကိုတော့ဆက်သွယ်မေးမြန်းထားတဲ့မတ်စုံမုံကပြောပြပါမယ်ရှင
်ဟုတ်ကဲ့ပါကရင်ပြည်နယ်မြောက်ပိုင်းဖားပွန်ခရိုင်ဘူးတုံမြို့နယ်တွေကကြေးရွာတရွာမှာပြီးခဲ့တဲ့မေလကမြန်မာအစိုးရစစ်တပ်လက်အောက်ခံကရင်နယ်ကြားစောင့်တပ် BGF နဲ့ကရင်အမျိုးသားလူမျိုးရေးတပ် KNLA တို့ကြားမှာမထင်မှတ်ဘဲနဲ့ရင်ဆိုင်တိုက်ပွဲငယ်ဖြစ်ပွားခဲ့ပြီးတော့ပြည်သူတချို့ထိခိုက်ဒဏ်ရာရခဲ့တယ်လို့ကရင်လူ့အခွင့်အရေးအဖွဲ့ KHRG ကသတင်းထုတ်ပြန်ပါတယ်။ဒီလိုမျိုးတိုက်ပွဲဖြစ်ပွားနေချိန်မှာကရင်နယ်ခြားဆောင်တပ်နဲ့ KNLA တို့အချင်းချင်းအပြန်အလှန်ပစ်ခတ်မှုဖြစ်ပွားချိန်ကြေးရွာတွေကိုလက်နက်ကြီးကြီးကျခဲ့လို့လက်နက်ထိပန်းပြီးဒဏ်ရာရရှိခဲ့ကြတာဖြစ်တယ်လို့ KHRG ရဲ့သတင်းပြန်ကြားရေးတာဝန်ခံကိုစောဝေလီကပြောပါတယ်
။ဒီရဲစစ်သားကမေလ16ရက်နေ့ထောက်ဆက်တုန်းနဲ့မှာသူတို့စခန်းနဲ့လာပြီးတော့အဲ့ဒီရွာနဲ့သူတို့လာတယ်သူတို့လာတဲ့ခါကျတော့အမားတော့သူတို့တွေ့မယ်ဆိုတာသူတို့ချုံမသိထားဘူး KNL ကလည်းလာတယ်သူတို့လည်းလာတယ်ကျုပ်ရဲ့ကြီးသူတို့တွေ့တဲ့ခါကျတော့သူတို့ဖွဲ့က၄ယောက်ပဲရှိတယ်နောက်ပြီးတော့ KNL ကအယောက်20နီးပါးလောက်ရှိရမှာကျုပ်ရဲ့တွေ့တဲ့ခါကျတော့ KNL အစ်စ်သားတွေကသူတို့ပြစ်တယ် BGF စစ်သားတွေတိကျတယ်ရတာတွေပါတယ်ဘာမှမရှိဘူးသူတို့ထွက်ပြေးတာပဲ KNL ကသူတို့ပြည်တဲ့အချိန်မှာဝလက်တဲ့ကြီးတွေက M79 ပေါ့နော်ကြည့်စားကားဝူရတယ်ကြောက်ရတယ်တလောကအေးစိမှာတလောကအင်းနောက်မှာအဲ့လိုမျိုးကြက်တဲ့ခါရတော့အဲ့ဒီကလေးလေးတရားနဲ့သူ့အဖေကတန်ရပါတယ်အဲ့လိုမျိုး
အလားတူပဲကရင်နယ်ခြားစောင့်တပ်ကဒီတပ်သားတအူးကြေးရွာထဲမှာဝင်ရောက်ပစ်ခတ်မှုတွေဖြစ်ပွားခဲ့တဲ့အတွက်ကရင်ပြည်နယ်တွင်းမှာနယ်မြေတည်ငြိမ်မှုရအောင်အစိုးရနဲ့ကရင်ခေါင်းဆောင်တွေစူးစမ်းနေကြခြင်းဒီလိုပစ်ခတ်တိုက်ခိုက်မှုမျိုးမဖြစ်အောင်ထိန်းသိမ်းတင်တယ်လို့လည်း KHRG ကတိုက်တွန်းပြောဆိုပါတယ
်။အရင်တော့ကနဲ့ဆိုင်ရဲ့စီနေအများကြီးတိုးတက်ပြီလေ KNU ရဲ့နောက်ပြီးတော့ National Facility ရဲ့ BGF ရဲ့တခြားလက်နက်ကိုင်ဖွဲ့တွေပေါ့နော်သူတို့တိုက်ပွဲနဲ့မဖြစ်အောင်သူတို့ကျေကျူးစားအခုသူတို့လက်ရှိကျူးစားတာကိုဒီထက်ချင်းနေကောင်းတာကျွန်တော်တို့တွေ့တည်ရှင်တာပေါ့နော်
ပြီးခဲ့တဲ့2012ခုနှစ်ဇန်နဝါရီလမှာမြန်မာအစိုးရငြိမ်းချမ်းရေးအဖွဲ့နဲ့ကရင်အမျိုးသားအစည်းအရုံးတို့နှစ်ဖက်အပြည့်ခတ်ရက်စဲရေးပနာမသဘောတူညီချက်လက်မှတ်ရေးထိုးနိုင်ခဲ့ပြီးတော့နယ်မြေတွင်းမှာနှစ်ဖက်ရင်ဆိုင်တိုက်ပွဲတွေအပြည့်ရက်ပြီးတည်ငြိမ်တဲ့အနေအထားမှာရှိလာခဲ့တာဖြစ်ပါတယ်။2012ခုနှစ်ဧပြီလမှာလည်းပြည်ထောင်စုအဆင့်ဆွေးနွေးပွဲတွေဖြစ်ခဲ့ပါတယ်။2013ခုနှစ်ပြီးခဲ့တဲ့ဇွန်လပိုင်းတုန်းကလည်းမြမအစိုးရနဲ့ကရင်အမျိုးသားအစည်းအရုံးတို့ကြားအလွတ်သဘောတွေ့ဆုံမှုတွေပြုလုပ်ခဲ့ပြီးတော့ဒီအခုလက်ရှိကရင်ပြည်နယ်အတွင်းငြိမ်းချမ်းရေးဟာတိုးတက်တဲ့အနေအထားမှာရှိနေတယ်လို့မြမငြိမ်းချမ်းရေးအကြိုးတော်ဆောင်ဦးလာမောင်ရွှေက VOA ကိုပြောပါတယ်
။ဒီပြည်နယ်ထဲမှာတော့ကျွန်တော်တို့တိုင်းနာလက်နက်ကိုင်အဖွဲ့တွေက6ဖွဲ့လောက်ဖြစ်နေတာ။ဒါပေမဲ့အကြီးဆုံးအဖွဲ့ဖြစ်တဲ့ KNU နဲ့တော့တော်တော်လေးကိုကျွန်တဲ့အဖွဲ့ဒီတဲမှာဆိုင်ရဲ့ဒီလိုရောကျွန်ကျွန်မရှိတယ်ပြောလို့ရတာပေါ့နော်ဒီတနခွဲတာကာလာတွင်မှာ KNU နဲ့တက်မတော်နဲ့ထိတွေ့မှုကမရှိတော့ဖြစ်တော့ပေါ့အခုတော်တော့ကဒီကျွန်တော်ဖြစ်တဲ့ကိစ္စလိုမျိုးပါလေကျွန်တော်တို့ဒီတက်မတော်နဲ့ဖြစ်တာမဟုတ်ဘဲနဲ့ TPP အဖွဲ့နဲ့ BG အဖွဲ့နဲ့ဖြစ်တဲ့သဘောပါပဲအဲ့လိုမျိုးဟာမျိုးကလွဲရင်အခက်အခဲအနည်းငယ်ကလွဲရင်တော့ပြင်ပြင်းနဲ့တည်းမှာဒီဘက်ကလုံးဝမရှိတော့ပဲဗျာ
ကရင်ပြည်နယ်အတွင်းစစ်မှန်တဲ့ငြိမ်းချမ်းရေးဖော်ဆောင်နိုင်မှုအရေးကရင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေအချင်းချင်းပြန်ပြီးတော့စီလုံးညီညွတ်မှုရဖို့အတွက်ကရင်ငြိမ်းချမ်းရေးကောင်စီအပါအဝင်ကရင်ပြည်နယ်တွင်းမှာမကြသေးခင်ကမှဖွဲ့စည်းထားတဲ့ကရင်အမျိုးသားစီလုံးရေးနဲ့ငြိမ်းချမ်းရေးကော်မတီဝင်တွေကလည်းကရင်လက်နက်ကိုင်အဖွဲ့တွေပူးပေါင်းနိုင်မှုအရေးကြိုးပမ်းနေကြခြင်းလည်းဖြစ်ပါတယ်ရှင်